ကျွန်တော်ဝင်းမြမာမြန်မာနိုင်ငံလာမယ့်ရွေးကောက်ပွဲမှာအဓိကစောင့်ကြည့်မဲ့ Face Call ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ကိုဇူလိုင်လကုန်တော့ကညင်းလိုက်ပြီးဩဂုတ်လလယ်မှာပြန်ခွင့်ပြုမယ်ပြောခဲ့ပေမဲ့အသင်းအဖွဲ့မှတ်ပုံတင်ရမှာလို့ပြန်ကန့်ခဲ့ပြန်ပါတယ်။ဒါပေမဲ့အခုတော့ပြန်ပေးမယ်ဖြစ်သွားပြန်ပါပြီ။ဘလို့ဖြစ်သွားတာပါလဲ။ဒီဝေမှာရှေ့ရဲ့ရွေးကောက်ပွဲဘလို့စောင့်ကြည့်သွားမယ်အပေါ်ဒီအဖွဲ့အမှုဆောင်ဒါရိုက်တာစာရဲကျော်စွာမြင့်ကိုမေးထားပါတယ်။ဆိုင်ကျော်သားမြတ်ခင်ဗျာအခုဘလို့ပြန်ဖြစ်သွားတာလဲ
ဒီပြီးခဲ့တဲ့ပတ်ကထွေထွေအုပ်ချုပ်ရေးဌာနကကျွန်တော်တို့အဖွဲ့ကိုယာယီမှတ်ပုံတင်ထုတ်ပေးတယ်အဲ့ဒါနဲ့ကျွန်တော်တို့ကော်မရှင်ကိုဒါကိုလက်ခံသလားလို့သူကတင်ပြတဲ့ခါမှာတော့မနေ့ကတော့ဘုန်းနဲ့ဆက်ပြီးတော့ကြောင်းကြလာတယ်စောင့်ကြည့်လိုက်ခွင့်ပြန်လဲပေးအပ်ပါတယ်ဆိုတော့ဒီနေ့ကျွန်တော်တို့ကော်မရှင်ရုံးကိုသွားပြီးတော့မှတရားဝင်စာရရှိ
ဟုတ်ကဲ့ဘလို့ပြန်ဖြစ်သွားတာလဲရလိုက်မရလိုက်လဲ
ဟုတ်ပါတယ်ဗျာအဓိကကတော့ဗျာဒီဥပဒေမူပေါင်းကိုအတိတ်ပဲဖွင့်ဆိုတဲ့နေရာမှာကော်မရှင်ဒီပုံမှန်မူတည်ပြီးတော့မှဖွင့်ဆိုကြတဲ့သဘောလို့ကျွန်တော်ယူဆတယ်2015တုန်းကကျတော့စောင့်ကြည့်လိုက်ကောင်ကရက်ဖက်ဖွဲ့စည်းအတွက်ကိုကန့်သတ်မရှိဘူးဘယ်သူမှစောင့်ကြည့်လိုက်ကောင်ရဲ့ရှိတယ်ရန်ပုံငွေတွေဘယ်လိုပဲလက်ခံလာကံပြည်တွင်းကဖြစ်ဖြစ်ပြည်ပဖြစ်ဖြစ်2019မှာလည်းအခုလက်ရှိကော်မရှင်ပဲဒါတွေကိုပြဿနာမရှိဘူး2018မှာလည်းမရှိဘူးအခုကျတော့မှဒီတင်းဖွဲ့မှပုံတင်လို့ရန်ပုံငွေလက်ခံတဲ့ကိစ္စတွေပုံမှန်မူတည်ပြီးတော့မှဘယ်သူတွေကိုပေးမယ်ဘယ်သူတွေမပေးဘူးဆိုရဲအတိတ်ပဲဖွင့်ဆိုချက်တွေပြန်ပေါ်လာတဲ့သဘောပဲဆိုတော့ဒါကတော့ကျွန်တော်တင်ဥပဒေမူပေါင်းရဲ့အားနည်းချက်ပေါ်မှာအခြေခံပြီးတော့မှအခြေအနေကိုလိုက်ပြီးတော့မှဆုံးဖြတ်တယ်လို့ယူဆရပေါ့လေဆိုတော့ကျွန်တော်တို့ကတော့ပထမတော့ကတော့စောင့်ကြည့်တဲ့လောက်ကိုမပေးဘူးဟိုတင်ဖွဲ့မပေါ်နေတဲ့ပတ်သက်လို့လည်းဘယ်သူမှမပေးတဲ့ကြောင့်မပေးဘူးဆိုပြီးတော့မှဆုံးဖြတ်ခဲ့တယ်ဒါပေမဲ့လည်းကျွန်တော်တို့ရက်ဖက်အဖွဲ့အစည်းကရောသတင်းမီဒီယာတွေကရောဒါနဲ့ပတ်သက်လို့စိုးရိမ်ပူပန်တယ်လို့ဝိုင်းပြောတဲ့ခါမှာတော့ဒီတင်ဖွဲ့မပေါ်နေတဲ့ပတ်သက်လို့ကျွန်တော်တို့ထောက်ခံချက်ပေးတာမျိုးနောက်ပြီးတော့မှအခုတော့နောက်ပိုင်းတော့ယာယီမှတ်ပုံတွေကိုလည်းလက်ခံတယ်စောင့်ကြည့်တဲ့လောက်ကိုပေးတယ်ဆိုတဲ့သဘောပါပဲ
ဟုတ်ကဲ့တော့နောက်ကော်မရှင်ဖြစ်လာရင်တော့ဒါပြန်ကြောင်းကောင်းကြောင်းနေတာပေါ့
ဟုတ်ပါတယ်ဗျ
ဟုတ်ကဲ့အဲ့တော့ရေးရှိမှဘယ်လိုဖြစ်တယ်လဲ
ရေးရှိမှတော့စောင့်ကြည့်လောက်ကွင်းဟာပြည်တွင်းမှာရှိနေရက်ဖက်ဖွဲ့စည်းတိုင်းတို့အတွက်ကိုအခွင့်အရေးဖြစ်တဲ့ဒါကိုဥပဒေအရကောက်ွယ်ပေးထားဖို့လိုမယ
်ဒီနေရာမှာလက်ရှိအတွက်ကတော့ဘလောက်ရှိလုပ်ပိုင်းတွေအတိုင်းအတာရှိတယ်ဆိုတာကိုပြောလိုက်သေးလား
ကျွန်တော်တို့ကတော့တီးကြားကန့်သတ်တာတော့မရှိဘူးကော်မရှင်က2020ခုနှစ်တော့ထုတ်ထားတဲ့ဒီစောင့်ကြည့်လိုက်တဲ့လုပ်ငန်းစဉ်တွေကိုကြည့်ခွင့်ရှိပါမယ်မဲဆွေတွေကနေစပြီးတော့နောက်ဆုံးရလဒ်တွေကိုစောင့်ကြည့်သေးတာတဲ့ဒီပေါ့ဒါပေမဲ့မသိရသေးတာကမဲယုံယူကောက်ပွဲနေကြရင်တော့ကျွန်တော်တို့ကိုအရင်လိုပဲလွတ်လွတ်လပ်လပ်ဝင်ရောက်ခွင့်ရအောင်မလားဆိုတာတော့မသိသေးဘူး။ဘာဖြစ်လို့ဆိုတော့ COVID-19 ကလည်းရှိရတော့မလို့စောင့်ကြည့်ရတဲ့သူတွေကိုအထည်ပေးမဝင်တာမျိုးအဲ့လိုမျိုးကန့်သတ်တာမျိုးကိုလည်းကျွန်တော်တို့စိတ်ပူတယ်။ကျွန်တော်တို့ကတော့ဆင်းရဲပူပန်မှုတွေကိုအဲ့လိုကန့်သတ်တဲ့နည်းနဲ့ဖြေရှင်းတာလည်းဆိုလို့ရှိလို့ရှိရင်ဒီချက်ပို့ပြီးတော့မှတီထွန်ချန်ဆပြီးတော့ဖြေရှင်းစေချင်တယ်။ဆိုတော့ဗျာအခုလိုမျိုးပေါ့တဲဖွဲ့မပေါ်နေမရှိကြဘူးစောင့်ကြည့်ကမပေးဘူးလို့ဆိုရှင်တခြားနည်းနဲ့ဘယ်လိုလုပ်ရမလဲဆိုစဉ်းစားကြတယ်လို့ဆိုချင်တယ်။အခုလေ COVID-19 ကြောင့်မို့လို့လူကျက်မှဆိုလို့ကျွန်တော်တို့နဲ့လည်းတွေ့ဆုံမရှိနိုင်စေချင်တယ်။အဲသူတို့ရဲ့စိုးရိမ်ပုံမှန်မှုလည်းကျွန်တော်တို့လက်ခံတယ်။တချိန်ထဲမှာပဲယူကော့ပွဲပွင့်လင်းမြင့်တာမှုဖို့ကလည်းအရေးကြီးသေးတာ။ဆိုတော့အဲ့ဒါကိုကျွန်တော်နှစ်ဦးနှစ်ဖက်ညှိနှိုင်းပြီးတော့မှကျွန်တော်တို့အနေနဲ့ဘယ်လောက်ထိသွားလို့ရမလဲကျန်းမာရေးနဲ့ပတ်သက်လို့ဆောင်ရည်ဒါမျိုးတွေကိုတင်ကြားပေးသင့်တယ်ဘယ်လိုမျိုးထောက်ပံ့သင့်တယ်ကျွန်တော်တို့စောင့်ကြည့်တယ်ဆိုတော့ဆိုအဲ့ဒီနည်းနဲ့လည်းညှိနှိုင်းမှုမျိုးကိုလုပ်ပြီးတော့မှဆုံးဖြတ်စေချင်တယ်
။ဟုတ်ကဲ့အဲ့တော့အခုလောလောဆယ်ဘယ်လိုမျိုးလုပ်ဖို့မှန်းထားလဲလူရင်းကဘယ်လောက်လဲ
။ငကူမူရင်းကတော့2900လောက်နဲ့မှန်းတယ်တို့ပေမဲ့လည်းပထမအကြိမ်မဲဆန္ဒရှင်စင်ကြညာတက်ပတ်မှုကိုကျွန်တော်မမီလိုက်တဲ့အတွက်ကြောင့်မို့လို့တချို့အဲ့လုပ်ငန်းစဉ်တွေအတွက်ကိုရထားတဲ့ကိစ္စရောကျွန်တော်မလုပ်ခဲ့နိုင်တော့ဘူးဆိုတော့အခုတော့ရှိနေတဲ့လက်ရှိအချိန်2လကြာကြာအတွင်းနဲ့ COVID-19 ချိန်ဒီပေါ်မှာမူတည်ပြီးတော့မှသုံးသပ်မှုတွေလုပ်နေတော့မှာပဲအသေးစိတ်ကိုကျွန်တော်တို့ဘလော့ကီလုပ်နိုင်မလဲခုထိဆွေးနွေးနေတော့မှာပဲ
ဟုတ်ကဲ့ပုံမှန်အချက်အလက်ဒီဘလို့ခေါင်းစဉ်တွေနဲ့လေ့လာဆောင်ကြည့်လေးရှိလဲ
အခုလက်ရှိဆိုရင်တော့မဲဆွေစီယုံရေးကာလရတရပတ်9ဘတ်လုံးကိုကြည့်နိုင်အရင်ကတော့ရေသတ္တပတ်9ဘတ်လုံးကိုကြည့်ရဲအခုကတော့နေပါဖြစ်ကြောင်မလို့တေချာတာကတော့အနည်းဆုံးရေသတ္တပတ်4 5 6ဘတ်လောက်တော့ကျွန်တော်ကြည့်ဖို့အစီအစဉ်ရှိတယ်။နောက်တစ်ခုကတော့မဲဆန္ဒနယ်တွင်ကြိုတင်မယ်ပေါ့အဲ့ဒါကိုကျွန်တော်တို့စောင့်ကြည့်နေလာတယ်။အခုကတော့ပို့ပြီးတော့မှအရေးကြီးသွားပြီ။ဒါဆိုကျွန်တော်တို့ quarantine center တွေလည်းရှိနေတဲ့ခါကျတော့နောက်တစ်ခုကရေကောက်ပွဲနေ့ရတော့လူဝင်ကအများဆုံးပါပဲ။လူ2000လောက်နဲ့ရထားတယ်နောက်ပြီးတော့မှဒီရေကောက်ပွဲပြီးသွားတဲ့ခါမှာမဲယုံနေပိတ်တဲ့ခါမှာရတဲ့ရလက်တွေကိုစုပေါင်းတဲ့ဟာမြို့နယ်တွေမှာလုပ်တဲ့မဲရလက်တွေစုပေါင်းတဲ့ဟာကိုကျွန်တော်ကြည့်တယ်
။ဟုတ်ကဲ့မဲဆိုပဲကာလမှာအဓိက
ကတော့ဒီမဲဆက်ချီရေးကာလမှာနိုင်ငံပိုင်အရေးမြစ်တွေကိုပါတီတစ်ခုအတွက်သုံးချပြီးလုပ်သလားဆိုတာနောက်တစ်ခုကတော့ဒီဘာသာရေးလူမျိုးရေးကြားမှဖြစ်မှုတိုင်းရင်းသားဖြစ်မှုခြေခံပြီးတော့မှပုတ်ခတ်ပြောဆိုတာတွေမဲဆက်ချီရေးတိုင်းလုပ်သလားအဲ့ကမဲဝဲတာတွေလုပ်သလားနောက်ပြီးတော့မှအကျန်းဖက်မှုတွေရှိသလားပြည်သူလူထုကိုချင်းချောက်သလားအဲ့ဒါမျိုးကိုစောင့်ကြည့်မယ်
โอเคကျေးဇူးများတင်ပါတယ်ဆက်ရကြတော့မြန်မာကျွန်တော်ဝင်းမြန်မာ